မေရန်ပြည်တော်စုမှာကိုဝန်ဖျက်ချခွင့်တရားဝင်ခွင့်ပြုထားတာကိုပြည်တော်စုတရားရုံးချုပ်ကတောက်ကြနေမှာဖျက်သိမ်းလိုက်တာကြောင့်အမျိုးသမီးများအခွင့်အရေးနဲ့ကြားမဒန်းတူညီခွင့်ကိုအကြီးအကျယ်ရိုက်ချိုးလိုက်တယ်လို့ဖြစ်သွားစေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမီရှယ်ဘက်ချလက်ကပြောကြားလိုက်ပါတယ်။ဘေးကင်းလုံခြုံပြီးတရားဝင်ကိုဝန်ဖျက်ချခွင့်ကနိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဥပဒေမှာလည်းအခိုင်အမာပါဝင်နေပြီးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကသူတို့ခန္ဓာကိုယ်သူတို့ဘဝအတွက်ကိုပိုင်ရွေးချယ်ဆုံးဖြတ်ပိုင်ခွင့်ရှိကြောင်းဘက်ချလက်ကသူ့ရဲ့ထုတ်ပြန်ချက်မှာပြောပါတယ်။အမေရိကန်တရားရုံးချုပ်ဆုံးဖြတ်ချက်အပေါ်ကက်သလစ်ခရစ်ယာန်ကျောင်းတော်ဗာတီကန်ကတော့ချီးကျူးလိုက်ပါတယ်။လူအသက်တွေဟာလူမှုအတိုင်းအဝန်းအတွက်ကြီးမားတဲ့အကျိုးဆက်တွေရှိတာကြောင့်ကာကွယ်ဖို့လိုအပ်ပြီးလူတူဦးချင်းရဲ့အခွင့်အရေးနဲ့မလုံလောက်ဘူးလို့ဗာတီကန်ကျောင်းတော်ရဲ့ထုတ်ပြန်ချက်မှာပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကတော့အမေရိကန်တရားရုံးချုပ်ဆုံးဖြတ်ချက်အပေါ်ထိတ်လန့်တုန်လှုပ်မိကြောင်းဝေဖန်ပါတယ်။အလားတူပြည်ထောင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းဒါဟာခေတ်နောက်ပြန်သွားတဲ့ခြေလှမ်းကြီးဖြစ်ကြောင်းပြောပါတယ်။ပြည်သူ့သမ္မတမက်ခရွန်ကလည်းတရားဝင်ကိုယ်ဝန်ဖျက်ချခွင့်ကိုကာကွယ်ရမှာဖြစ်တယ်လို့ပြောပြီးအမေရိကန်အမျိုးသမီးဒုနဲ့အတူရပ်တည်နေကြောင်းပြောပါတယ်ခင်ဗျာ။